ကချင်ပြည်နယ်တွင်စစ်ရေးတင်းမာမှုတွေဖြစ်နေတဲ့အတွက်မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေပါဝင်တဲ့တနိုင်ငံလုံးအပြည့်အခက်ရက်စဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT တို့မေလာဇန်းမှာတွေ့ဆုံကြဖို့အစီအစဉ်ကို NCCT ဘက်ကပြန်လည်သုံးသပ်နေတယ်လို့ NCCT ခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်။မြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ဘက်ကတော့ MPC မြန်မာငြိမ်းချမ်းရေးစင်တာမှာမေလာတွင်တွေ့ဆုံကြမဲ့ဆွေးနွေးပွဲအတွက်အသင့်ရှိပြီးငြိမ်းချမ်းရေးဖြစ်စဉ်တွေဆက်အကောင့်အထည်ဖော်သွားမှာဖြစ်တယ်လို့ပြောပါတယ်။လက်ရှိငြိမ်းချမ်းရေးအနေအထားတွေကို NCCT ခေါင်းဆောင်တွေထိုင်းနိုင်ငံမှာဒီအပိုင်းမှာပဲတွေ့ဆုံဆွေးနွေးသွားကြဖို့လည်းရှိပါတယ်။မတ်စုမုံကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
တနင်္ဂနွေလုံးအတိုင်းအတာနဲ့အပြည့်ခတ်ရဲစဲရည်နဲ့ငင်းညာရည်ဆွေးနွေးပွဲတွေပေါ်ဆောင်နိုင်မှုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြိုးပမ်းနေကြချိန်မှာပဲကချင်ပြည်နယ်ထဲမှာလက်တလောစီရည်တင်မာမှုတွေဖြစ်လာခဲ့တဲ့အတွက် NCCD တနင်္ဂနွေလုံးအပြည့်ခတ်ရဲစဲရည်ဆိုင်ရာညှိနှိုင်းရေးအဖွဲ့ကတိုင်းရင်းသားခေါင်းဆောင်တွေအနေနဲ့လာမယ့်မေလမှာတွေ့ဆုံဖို့ရှိတဲ့ငင်းညာရည်ဆွေးနွေးပွဲနဲ့ပတ်သက်ပြီးပြန်ပြီးတော့မှသုံးသပ်နေတယ်လို့ NCCD ခေါင်းဆောင်နိုင်ဟန်သာကပြောဆိုလိုက်ပါတယ
်။ဒီပွဲဖြစ်နေတဲ့ကိစ္စကကျွန်တော်တို့အဖွဲ့ဝင်တဖွဲ့ဖွဲ့ကိုဒီလိုစီရင်နည်းနဲ့တိုက်လာတဲ့အပေါ်မှာကျွန်တော်တို့ကလည်းဒါပြန်လည်စဉ်းစားသုံးသပ်ဖို့လိုတယ်လေအခုကနည်းနည်းတော့ဟိုစေတနာရှိနေတယ်အခုကချင်ဘက်မှာထိုးစစ်ဆင်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဗောလေကျွန်တော်တို့အတွင်းမှာတော့အဲ့ဒါနည်းနည်းအဲ့ဒီလာမယ့်တွေ့ဆုံဆွေးနွေးပွဲကိုနည်းနည်းဘယ်လိုရွှေ့ကောင်းဟိုရွှေ့ရဖို့လိုကောင်းလိုပါလိမ့်မယ်ဟိုတချို့ကတော့အဲ့ဒီကိုယ်စားဘောအဲ့ဒီတိုက်ပွဲကြောက်ဗောလေအမြင်သမျိုးဖြစ်နေကြပါတယ်
တနင်္ဂနွေလုံးအပြည့်ရက်နိုင်မှုအပြည့်ခတ်ရက်စဲရေးဆိုင်ရာစာချုပ်မူကြမ်းပါအစိုးရနဲ့တိုင်းရင်းသားအဖွဲ့တွေကရေးဆွဲထားတဲ့အပြန်အလှန်တင်ပြချက်တွေသဘောတူညီချက်တွေကိုအကောင့်ထည့်ဖော်နိုင်မှုကြိုးပမ်းနေကြခြင်းလည်းဖြစ်ပါတယ်မြန်မာငြိမ်းချမ်းရေးစင်တာကငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့တွေအနေနဲ့ကတော့ငြိမ်းချမ်းရေးမူစာချုပ်ချုပ်နိုင်မှုနှစ်ဖက်ဆွေးနွေးကြမယ့်အချက်တွေကိုကြိုတင်ပြင်ဆင်ထားပြီးဖြစ်လို့လာမယ့်မေလဆန်းမှာတွေ့ဆုံမှုရှိတဲ့ဆွေးနွေးပွဲအတွက်အစိုးရငြိမ်းချမ်းရေးအဖွဲ့ဘက်ကအသင့်ပါပဲလို့ငြိမ်းချမ်းရေးအကျိုးတော်ဆောင်ဦးလာမောင်ရွှေကပြောပါတယ်
။ပြောခုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဘက်ကလည်းဒီပြင်ဆင်မှုတွေလုပ်နေပါတယ်ဒီမေလဆွေးနွေးပွဲအတွက်။ဒါလည်းအဲ့တော့ကျွန်တော်တို့ဘက်ကတော့ဒီပထမပတ်တော့မှာပဲပထမပတ်ကတော့မှာပဲတွေ့နေတယ်လို့ပြောနေထားတယ်ဗျ။ကျွန်တော်နားလေတာတော့ဘာမှကြောင်းနေမရှိသေးပါဘူး။အခုကျွန်တော်တို့ပထမအဦးဆုံးဆွဲတဲ့လူကြတော့အရင်ကျွန်တော်တို့ရှေ့မှာ NCCD နဲ့ကျွန်တော်တို့တွေ့ခဲ့တာတွေရှိပါတယ်။အဲ့တော့တစ်ခက်နဲ့တစ်ခက်တော့ကျွန်တော်တို့မူသူ့မူကိုမူဆိုတဲ့မူရည်နဲ့ကျွန်တော်တို့ပေပါတွေယူလာပါတယ်။အဲ့တော့တော့အခုနောက်ဆုံးစနေပွဲမှာတော့ပေပါကတော့တစ်စောင်နဲ့ကျွန်တော်တို့ဖြစ်သွားတယ်။အဲ့တော့ပေပါနောက်ဆုံးမဟုတ်တော့ဘူး။ဒါပေမဲ့အဲ့ပေပါ drop လို့ဖြစ်နေတယ်အဲ့ဒီပါတယ်မှာတော့တူလာတာတွေတော့အများကြီးပဲဒါပေမဲ့တချို့ဟာလေးတွေတော့နှစ်ဖက်ညှိနှိုင်းကြရတချို့တော့ကြံပါတယ်အဲ့ဒီအတွက်ကိုနှစ်ဖက်လုံးကအခုတော့ပြင်ဆင်နေပါတယ်အဲ့ဒီလာမယ့်လေလဇန်းပေါ့လေအဲ့ဒီပေါ့နှစ်ဖက်သဘောတူတဲ့ရက်မှာဒီစနေဝက်ပြန်စတဲ့အခါကျရင်တော့အဲ့ဒီကျွန်တော်တို့ထက်ညှိကြရတွေကိုညှိနှိုင်းလိမ့်မယ်ပေါ့နော်ဒီတစ်ခေါက်တော့လည်းအပြီးကောင်းလည်းပြီးသွားနိုင်ပါတယ်
တနင်္ဂနွေလုံးအပြည့်ခတ်ရက်စဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့အနေနဲ့ငြိမ်းချမ်းရေးမူပေါင်းတွေချမှတ်နိုင်မှုနဲ့လက်တလောဖြစ်ပေါ်နေတဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေကိုပြန်ပြီးတော့မှသုံးသပ်နိုင်မှု NCCD ခေါင်းဆောင်တွေထိုင်းနိုင်ငံချင်းမိုင်မြို့မှာဧပြီလ26 29 28 3ရက်တွေ့ဆုံကြဖို့ရှိတယ်လို့ NCCD ရဲ့ထိပ်တန်းခေါင်းဆောင်ဦးနိုင်ဟန်သာကပြောဆိုလိုက်ပါတယ
်ကျွန်တော်တို့ပြီးခဲ့တဲ့ဒီတွေ့ဆုံဆွေးနွေးပွဲအနေအထားတွေကိုပြန်လည်းသုံးသပ်ဖို့ပေါ့လေအဲ့လိုအချိန်နဲ့ရှိပါတယ်အော်ပြီးခဲ့တဲ့ဆွေးနွေးပွဲမှာညီနိုင်တဲ့ဟိုဥစားပေါ့ညီနိုင်ကြရမှာဒီသဘောမတူနိုင်တဲ့အချက်လက်တွေအများကြီးရှိတယ်လေအဲ့ဒါကိုဘလို့နှီးနဲ့ကျွန်တော်တို့လောက်ကြမလဲဆိုတဲ့ဟာကိုကျွန်တော်အတွင်းထဲမှာဟိုပြန်လဲဆွေးနွေးကြမလဲနောက်ပြီးတော့လိုအပ်ရင်ကျွန်တော်တို့ကတော့ဒီအဖွဲ့ပေါင်းစုံရဲ့ထိပ်တီးခေါင်းဆောင်တွေကိုတင်ပြရမလားဆက်ပြင်းပေါ့လေလောက်တင်တဲ့လောက်အော်နီနာတွေကိုအဲ့ဒီမှာသုံးသပ်ကြမှာပေါ့
ငြိမ်းချမ်းရေးအနေအထားတွေကိုသုံးသပ်ကြမယ် NCCD ဆွေးနွေးပွဲကနေရလာမယ့်အဆုံးဖြတ်ချက်တွေကိုတိုင်းရင်းသားခေါင်းဆောင်တွေကဆက်လက်အကောင့်ထည့်ဖော်သွားမှာဖြစ်တယ်လို့ဦးနိုင်ဟန်သာကပြောပါတယ် NCCD အဖွဲ့ကိုတိုင်းရင်းသားအဖွဲ့တွေရဲ့ထိပ်ပိုင်းခေါင်းဆောင်တွေဖြစ်တဲ့နိုင်ဟန်သာဖရိုစော့ကွယ်ထူဝင်ဗိုလ်ချုပ်ခွန်မော်တို့ကဦးဆောင်ပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့နဲ့ဖွဲ့စည်းထားတာဖြစ်ပြီးလက်ရှိတနိုင်ငံလုံးအပြည့်ရရေး NCCT ညှိနှိုင်းရေးအဖွဲ့အနေနဲ့ငြိမ်းချမ်းရေးမူပေါင်းတွေချမှတ်နိုင်မှုအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့နဲ့တွေ့ဆုံဆွေးနွေးနေကြတာဖြစ်ပါတယ်ရှင်